ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ EU အနေနဲ့ဆောင်ဆိုင်ဖြစ်ဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာထောက်ဆိုလိုက်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ဘက်ကအဆိုပြုထားတာနဲ့ပတ်သက်ပြီးပါလီမန်ဘက်ကဆုံးဖြတ်ချက်ချဖို့ရွှေ့ဆိုင်းလိုက်တာကြောင့်အခုလိုဗြိတိန်ဝန်ကြီးချုပ်ဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းလာမယ့်အောက်တိုဘာ31ရက်နေ့မှာ EU ကနေဗြိတိန်နှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆိုင်းငံ့ထားဖို့ကိစ္စကိုသူတို့ဦးချင်းအနေနဲ့တော့ဆန့်ကျင်တယ်ဆိုပြီးတော့ဝန်ကြီးချုပ်ဂျွန်ဆန်ကပြောခဲ့ပါတယ်။ဒါမဲ့လည်းဗြိတိန်ပါလီမန်ကပြီးခဲ့တဲ့လကပြဋ္ဌာန်းခဲ့တဲ့ဥပဒေအရတော့ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုပါလီမန်လွှတ်တော်အမတ်တွေကစနေနေ့ညမှာသဘောမတူဘူးဆိုရင်တတ်မှတ်ထားတဲ့အချိန်မတိုင်ခင်မှာဗြိတိန်အစိုးရအနေနဲ့ဥရောပကနေဗြိတိန်ခွဲထွက်ရေးကိစ္စကို3လရွှေ့ဆိုင်းပေးဖို့စာရေးသားတောင်းဆိုရမှာဖြစ်ပါတယ်။တတ်မှတ်ထားတဲ့အချိန်မတိုင်ခင်တနားရီလောက်အလိုမှာပဲခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့အချိန်ထပ်တိုးပေးဖို့တောင်းဆိုချက်ရောက်ရှိလာခဲ့ပြီဖြစ်ကြောင်းနဲ့သူ့အနေနဲ့ဒီကိစ္စကိုဘယ်လိုတုံ့ပြန်ဆောင်ရွက်ရမလဲဆိုတာကို EU ခေါင်းဆောင်အနေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တုစ်ကပြောကြားလိုက်ပါတယ်ခင်ဗျာ။